မြို့သမီးကောင်းဆောင်နှစ်ဦးဖြစ်တဲ့ထိုင်းဝင်ကြီးချုပ်ရင်လက်ရှင်နဝတ်နဲ့မြမဒီမိုကရေစီကောင်းဆောင်ဒေါင်ဆန်းစုကြည်တို့နှစ်ဦးတွေ့ဆုံရမှာရင်းရင်းနှီးနှီးပွန့်ပွန့်လင်းလင်းဆွေးနွေးပြောဆိုခဲ့ကြတယ်လို့ထိုင်းအစိုးရပြောခွင့်ရအမျိုးသမီးမစ်တီတီမာချန်ဆိုင်က RFA ကိုပြောပါတယ်တွေ့ဆုံပွဲမှာဒေါင်ဆန်းစုကြည်ကသူဟာပြည်သူအကျိုးအတွက်ဆောင်ရွက်နေတဲ့လူထုကောင်းဆောင်ဖြစ်ရက်တည်လူကြောင်းပြောဆိုခဲ့တယ်လို့မစ်တီတီမာချန်ဆိုင်ကပြောပါတယ
် And Ms. Aung San Suu Kyi told us that she want to get the idea
လူထုရဲ့ဆန္ဒဟာအခြေခံမူဖြစ်တယ်ဆိုတာဒေါင်ဆန်းစုကြည်ကပြောပြပါဗျ။နောက်ပြီးဒါရီဟာပြည်သူလူထုအကျိုးအတွက်ဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းဖြစ်စေခြင်းနဲ့ဆိုတဲ့သူ့ရဲ့ဆန္ဒကိုဒေါင်ဆန်းစုကြည်ကပြောပြခဲ့တယ်လို့မစ်တီတီမာချန်ဆိုင်ကပြောသွားတာပါ။ဒါ့အပြင်သူတို့နှစ်ဦးတွေ့ဆုံပွဲမှာအာဆီယံနိုင်ငံတွေကအလေးထားတဲ့မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးခဲ့ပါဗျ။နှစ်နိုင်ငံဆက်ဆံရေးကိစ္စနဲ့ပတ်သက်လို့ပြောဆိုရမှာတော့
Ms. Aung San Suu Kyi also talk about the relationships between neighbor countries.
အင်းကြီးနိုင်ငံတွေဆိုတာအမြဲပဲဆက်ဆံနေရမှာဖြစ်တဲ့အတွက်နှစ်နိုင်ငံဆက်ဆံရေးကောင်းမှုကိစ္စဟာအလေးပေးဆောင်ရွက်ရမှာဖြစ်တယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်။အထူးသဖြင့်ပြည်သူချင်းဆက်ဆံရေးကလည်းအရေးကြီးတယ်လို့ဒေါင်ဆန်းစုကြည်ကပြောပါတယ်။ထိုင်းဆိုရအနေနဲ့မြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းအလုပ်သမားတွေကိုလက်ခံစောင့်ရှောက်တဲ့အတွက်လည်းသူအနေနဲ့အထူးကျေးဇူးတင်ကြောင်းဒေါင်ဆန်းစုကြည်ကပြောဆိုသွားတယ်လို့မစ်တီတီမာချန်ဆိုင်ကပြောသွားတာပါ။ထိုင်းနိုင်ငံဟာစီးပွားရေးအရတိုးတက်ဖွံ့ဖြိုးလာတယ်လို့လူ့အဖွဲ့အစည်းရဲ့ကျင်းဝင်ဆိုင်ရာနဲ့ပညာရေးကဏ္ဍတွေမှာအာရှမှာဥဆောင်တဲ့နိုင်ငံတစ်နိုင်ငံဖြစ်လာဖို့ဒေါင်ဆန်းစုကြည်ကမစ်ရင်လက်ကိုအကြံပြုပြောဆိုသွားပါတယ်။သမရဦးသိန်းစိန်နဲ့ထိုင်းဝန်ကြီးချုပ်ရင်လက်တို့တွေ့ဆုံရမှာတော့နှစ်နိုင်ငံလမ်းပန်းဆက်သွယ်ရေးကုန်သွယ်ရေးနဲ့စွမ်းအင်ကိစ္စမြမတဘာဝဒန်းဝေဝယ်ယူရေးနဲ့ဒဝယ်ရည်နဲ့စိတ်ကန်းတိဆောက်ရေးတွေဆွေးနွေးခဲ့တယ်လို့ထိုင်းဆိုရပြောခွင့်ရအမျိုးသမီးကဆိုပါတယ
် We thank Myanmar because they just opened the border at Mesaw and release
ထိုင်းမြန်မာနယ်စပ်ကမဲဆောက်မြဝတီတံတားကိုပြန်ဖွင့်ပေးခဲ့တဲ့အတွက်မြမဆိုရကိုကျေးဇူးတင်ကြောင်းကျမတို့ပြောပါတယ်နောက်ပြီးထိုင်းပြည်ရင်မွေးနေ့ထိမ့်မတ်အနေနဲ့မြန်မာနိုင်ငံအချင်းထောင်တွေကထိုင်းအချင်းသားတွေကိုလွှတ်ပေးခဲ့တဲ့အတွက်လည်းကျေးဇူးတင်ကြောင်းသမရဦးသိန်းစိန်ကိုပြောဆိုခဲ့တယ်လို့မစ်တီတီမာချန်ဆိုင်ကပြောသွားတာပါမြမအစိုးရဘက်ကလည်းမြဝတီတံတားမှာပျက်စီးမှုတွေရှိနေတာကိုထိုင်းအနေနဲ့တစ်နှစ်အတွင်းပြန်လည်ပြင်ဆင်ပေးမယ်ဆိုတဲ့ကတိပေးပြောဆိုခဲ့တာနဲ့ပတ်သက်လို့ကျေးဇူးတင်ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်ဖျားသုံးစုကနယ်စပ်ဂိတ်တွေကိုမြမဘက်အချမ်းကပြန်ဖွင့်ပေးဖို့ထိုင်းဝန်ကြီးချုပ်ကဆွေးနွေးတင်ပြခဲ့တယ်လို့လည်းမစ်တီတီမာချန်ဆိုင်ကပြောပြပါဗျ။ထိုင်းဝန်ကြီးချုပ်ရင်လက်ရဲ့အကိုပြပရောက်ဝန်ကြီးချုပ်ဟောင်းတက်ဆင်ဟာပြီးခဲ့တဲ့တပတ်ကနီပေါနိုင်ငံကိုအသွားမြန်မာပြည်ကိုဝင်ရောက်ခဲ့တာကြောင့်ဝေဖန်သူတွေစိုးရိမ်မကင်းဖြစ်နေကြောင်းဘန်ကောက်ပို့သတင်းစာကရေးသားခဲ့ပါတယ်ရှင်။